ဗြိတိရှလူငယ်အုပ်ဖြစ်တဲ့ဒေးဗစ်မစ်လန်နဲ့ဟာနာသွေးရစ်တို့တပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူသက်မှုနဲ့ပတ်သက်လို့တည်ရင်ပေးခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်အုပ်ရဲ့အမှုအတွက်အယူခံချက်ကိုအယူခံတရားရုံးကမတ်လ၁ရက်နေ့မှာပယ်ချလိုက်တယ်လို့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်းနေများကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မတ်အေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
လေကျန်းလူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားနှစ်ဦးကိုတေရန်ပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ရဲ့အကျိုးဆောင်ရှိနေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြေရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှိနေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှိနေတွေဘက်ကခြေပချက်ပို့ခဲ့ရတာဟာ၉ချိန်ရှိခဲ့ပါတယ်မလာတရားနေ့မှာတော့တေရန်ပေးခံထားရတဲ့လူငယ်နှစ်ဦးရဲ့အယူခံကိုအယူခံတရားရုံးကနေပယ်ချလိုက်ကြောင်းရွှေပြောင်းလိုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးစိန်သေးကပြောပြပါတယ်
ဒီနေ့မနက်မှာတော့သူကဟိုဒီအယူခံတရားရုံးကတော့သူကဒီစီရင်ချက်ကိုတရားခံဘက်ကတရားလိုဘက်ကသူကပြောရတာပေါ့နော်ချရတယ်ဆိုတော့ဒီနေ့မနက်ကတော့တရားလိုဘက်ဖြစ်တဲ့ဒီခရိုင်ဥပဒေရာရှိကိုခေါ်ပြီးတော့ဆက်စုံတရားရုံးမှာတရားစီရင်ချက်ကိုဖတ်ကြားတယ်ဆိုစီရင်ချက်ပါလဲဆိုတော့အချင်းချင်းပြောရရင်တော့သူအောက်ယုံကစီရင်ချက်အတိုင်းပဲဆက်ပြီးတော့သူအတည်ပြုရပေါ့နော်ဒီတော့အဲ့တော့ပြည်တယ်မယ်အဲ့ဆက်ပြီးအကြည့်ပြုတယ်ပေါ့ဒီဟိုအယူခံဝင်လာတဲ့အချက်တွေကမခိုင်လို့ဘူးပေါ့
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့တုန်းကတော့တရားခဏကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကလက်ခံနေတာပါ2016ခုနှစ်မေလ23ရက်နေ့တုန်းကတရားခဏကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကလက်ခံနေတာပါအယူခံတရားရုံးကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ဟာဝင်လင်းမြင်သာမှုအားနည်းတယ်ဆိုပြီးဦးစိန်သေးကတော့ဝေဖန်ပြောဆိုပါတယ
်ကလေးများဝေချတော့သူတို့ဒီစင်ချက်ကိုဝင်ခဲ့တဲ့ဖေဖော်ဝါရီ23ရက်ကသွားပြီးတော့ဖတ်ပြပြီးဒါပေမဲ့အဲ့ဒီစာမှာသူတို့ဆိုရင်ဒီကလေးများရဲ့အကျိုးဆောင်ရှင်းနေတယ်နော်ဒီခိုင်းရှင်းနေတယ်ကိုသူအကြောင်းမကြားဘူးဗျာတယောက်မှလည်းမသိရဘူးအခုဒီနေ့ဖတ်ပြတယ်ဒီကျွန်တော်ဒီတရားခဏရဲ့ရှင်းနေတယ်ကမသိရဘူးမွန်လွဲပိုင်းမှာသတင်းတော်တွေကဖုံးဆက်မိမှကလည်းသူတို့ကသိရတယ်ဒီအမှုကဒီမြန်မာနိုင်ငံရဲ့အစိုးရကိုပြည်ပြရောလုံးဝစိတ်ဝင်စားတယ်ဟုတ်သူ့တည်ရဲ့တစ်ကဘာလုံးကလည်းစိတ်ဝင်စားတယ်ဒါပေမဲ့တရားရုံးရဲ့ဆောင်ရွက်ချက်ကတော့ပြည်내မြန်မာလူမျိုးရှိတယ်ဒီကျွန်တော်တို့သူ့ပြည်ဒီမြန်မာနိုင်ငံနဲ့ရှိနေတဲ့အပေါ်မှာလည်းအလေးမထားတဲ့ပုံစံမျိုးလုတ်သွားတယ်လို့ကျွန်တော်တို့ကတော့ပြင်းတယ်ဗ
ျဒီအမှုနဲ့ပတ်သက်လို့အယူခံတရားရုံးကပယ်ချခဲ့ပေမဲ့အမြင့်ဆုံးတရားရုံးတွေစီကိုအယူခံဆက်တက်ဖို့အတွက်ရှေ့နေနေပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုပါတယ်
အဲ့ရှင်းနေရတာသူတို့ဒီနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားလွတ်တော်ချက်ကိုအယူခံဆက်ပြေမှုတက်တဲ့ဆီဇန်ဆောင်ရွက်သွားဖြစ်ရှိပါတ
ယ်မြန်မာရွှေပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိမ့်ဆက်မှုတွေကြောင့်ကြောင်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသက်မှုနဲ့တရားဆက်ဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနည်းကြော်ကြားထိုင်းနိုင်ငံကော့စမေကျင်းထောင်မှာဖမ်းဆီးထားပြီးကော့စမေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်